ုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကအကြီးအကဲအရာရှိကြီး2ဦးဟာတနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တချို့ကိုပြောင်းရွှေ့နေရာချထားပေးနေတဲ့ဘာစံချာကျွန်းကိုတွားရောက်ခဲ့ပါတယ်။ဒုက္ခသည်များအရေးဆောင်ရွက်မှုဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးရာအိုဖ်မာဇူးနဲ့ဒုက္ခသည်အကာအကွယ်ပေးရေးဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးယေလင်ထရစ်စ်တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ကက်စ်ဘဇားကဒုက္ခသည်စခန်းတွေစီကိုမတော်ရောက်ခင်ဘာစံချာကျွန်းကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဘာစံချာကျွန်းကဒုက္ခသည်စခန်းကိုရောက်ဆင်မှာဒုက္ခသည်တွေကသူတို့တွေဒီကျွန်းကိုမလာခြင်းကြောင့်ထုတ်ဖော်ဆန္ဒပြရာကနေရုံရင်းဆန်ခတ်ဖြစ်ပွားခဲ့ပြီးဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။ UNHCR တာဝန်ရှိသူတွေလာရောက်ချိန်မှာဒုက္ခသည်တွေကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ဒဏ်ရာရသူတွေရှိကြောင်းသိရတဲ့အတွက်အထူးဆိုရင်ကြောင့် UNHCR ဆက်ဆံရေးအရာရှိလူးဝစ်ဒိုနာဗန်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပြီးအခုလိုဒဏ်ရာရခဲ့သူတွေကိုလိုအပ်တဲ့ဆေးဝါးကုသမှုတွေလုပ်ပေးဖို့လဲ UNHCR အရာရှိတွေကပန်ကြားခဲ့ပါတယ်။ကုလသမဂ္ဂအရာရှိကြီးနှုတ်ဟာဒီကျွမ်းပေါ်မှာနေရာချထားပြီးတဲ့ဒုက္ခသည်တွေရဲ့ပြောကြားချက်တွေကိုလက်ခံနားထောင်ခဲ့တာဖြစ်ပြီးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ဆက်လက်ဆွေးနွေးသွားမှာဖြစ်ကြောင်းပြောပါတယ်။ကုလသမဂ္ဂအဖွဲ့ဟာအင်္ဂါနေ့မှာ Caucasus ပြည်ကဒုက္ခသည်စခန်းတွေကိုတွားရောက်ဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကဒီဒုက္ခသည်တွေကိုစီးစစ်ပြီးပြန်လည်လက်ခံထားမှာဖြစ်ကြောင်းပြောကြားခဲ့ပေမဲ့အခုချိန်ထိတော့ဘာမှမလုပ်ဆောင်နိုင်သေးပါဘူး။